မေဂန်နိုင်ငံသားရေးဝန်ကြီးဌာနကကိုဗစ် -19 ကာယရောဂါကိုကမ္ဘာလုံးဆိုင်ရာကျန်းမာရေးသတင်းပေးချက်14ချက်သတ်မှတ်လိုက်ပြီးတော့ကမ္ဘာတစ်ဝှမ်းမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေကိုလည်းနိုင်ငံကိုအများဆုံးပြန်လာဖို့နဲ့နိုင်ငံတကာခီးသွားလာမှုတွေမလုံခြားဖို့ပြောကြားလိုက်ပါတယ်။အမေရိကန်ပြည်တော်စုမှနေထိုင်ပြီးလက်ရှိကမ္ဘာနိုင်ငံအသီးသီးကိုရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ဒီဘက်မှာအချိန်တိုင်းတာအကန့်အသတ်မရှိနေဖို့အတွက်စဉ်းစားထားတာမဟုတ်ရင်နိုင်ငံကိုအများဆုံးပြန်လာဖို့ပြောပါတယ်။ဒါပြင်ဒီဘက်နိုင်ငံတွေမှာသွားရောက်နေထိုင်ကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းနိုင်ငံတကာခီးသွားလာမှုတွေကိုမလုံခြားဖို့တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကနေနိုင်ငံတကာကိုထောက်ခွာမဲ့လင်းရင်းတွေဒီနေ့ကစလို့ရှိနေသေးပြီးအမေရိကန်နိုင်ငံကိုပြန်လာမဲ့သူတွေအနေနဲ့တရုတ်နိုင်ငံကွမ်ဂျိုးနဲ့ရှန်ဟိုင်းကာတာနိုင်ငံဒိုဟာမြို့နဲ့ဂျပန်နိုင်ငံတိုကျိုမြို့အပါအဝင်ထိုင်းနိုင်ငံဘန်ကောက်လေဆိပ်တွေကနေတဆင့်အမေရိကန်နိုင်ငံကိုပြန်လာဖို့လှုပ်တင်တယ်ဆိုပြီးတော့ပြောထားပါတယ်။ထိုင်းသူရကလည်းဘန်ကောက်လေဆိပ်ကနေတဆင့်ခီးသွားမဲ့သူတွေကိုတကယ်လို့24နာရီထက်မကျော်ဘူးဆိုရင် COVID-19 ရောဂါမရှိကြောင်းသိလက်မှတ်နဲ့ကျန်းမာရေးအာမခံရှိကြောင်းအထောက်အထားတွေပြသမယ်ဆိုတဲ့အချက်ကိုယာယီပယ်ဖြတ်လိုက်တယ်လို့အမေရိကန်တန်ရုံးရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒါမှလည်းခီးတယ်အနေနဲ့လင်းစီးနိုင်တယ်ဆိုတဲ့ကျန်းမာရေးစစ်ဆေးချက်ကိုတော့ပြဖို့လိုတယ်လို့ဆိုထားပါတယ်။ရန်ကုန်မြို့ကအမေရိကန်တန်ရုံးပါဝင်ကမ္ဘာတစ်ဝှမ်းမှာရှိတဲ့အမေရိကန်တန်ရုံးနဲ့ကောင်းစွန့်ဝင်ရုံးတွေကတန်ရုံးဝန်ထမ်းတွေနဲ့သူတို့ရဲ့မိသားစုတွေအနေနဲ့လည်းCOVID-19 ကြောင့်ကျန်းမာရေးအန္တရာယ်ရှိလာခဲ့ရင်တန်ရုံးကနေထောက်ခွာဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြီးခဲ့တဲ့မတ်လ14ရက်နေ့ကအတည်ပြုထားပါတယ်ခင်ဗျာ။